အခုတော့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတနဲ့ဦးဟန်နရီဗန်ဂျီယိုဟာစမီနဲ့တောင်ပိုင်းဒေသကိုတွားရောက်ခဲ့ပါတယ်။မွန်ပြည်နယ်ကတန်လွင်တံတားချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတံတားအမိပြောင်းလဲဖို့ပြည်သူ့လွတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုလိုက်ပြီးဆိုတာနဲ့ရခိုင်နဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအတွက်အခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်နရီဗန်တီယူဟာစာတိမြေဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းဒေသကိုဖေဖော်ဝါရီလ29ရက်နေ့ကသွားရောက်ပြီးဒေသတွင်းလိုအပ်ချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်။အခုခရီးစဉ်ဟာနိုင်ငံတော်အကြီးအကဲဒုသမ္မတရာထူးစတင်တာဝန်ယူထမ်းဆောင်ပြီးနောက်သူ့ရဲ့ဒုတိယအကြိမ်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးချင်းပြည်နယ်တောင်ပိုင်းဒေသမြို့ကြီးတွေဖြစ်တဲ့ကံပက်လက်မင်းတပ်မတူပီပလက်ဝလိုင်လင်းပီနဲ့ရေစွာတို့ကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဒုသမ္မတဟာမင်းတပ်မြို့စော်လောင်းကျေးရွာမှာအကောင့်ထယ်ဖော်ဆောင်ရွက်နေတဲ့ရက်ရွာအခြေပြခရီးသွားလုပ်ငန်းအာဆီယံအမွေအနှစ်ဥယျာဉ်အဖြစ်သတ်မှတ်ခံရတဲ့ခွန်နူးဆုံနတ်မတောင်အမျိုးသားဥယျာဉ်နဲ့လိုင်လင်ပီးမြို့လေရင်ကွင်းငယ်ဖောက်လုပ်မဲ့နေရာကိုတွားရောက်လေ့လာခဲ့ပါတယ်ဒုသမ္မတနှင့်ဦးဟန်နရီဗန်တီယူဟာပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေ6ရက်နေ့အထိချင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်
မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြန်ချောင်းစုံကိုတွေ့ရန်ထားတဲ့တာလွင်တရားကိုဘူဂျိုအောင်ဆန်းတရားမြေပြောင်းလဲဖို့အစုကိုပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးဖို့အစီအပြုလိုက်ပါတယ်။ပြည်သူ့လွှတ်တော်ကိုစီလက်တော်မိကွန်ချမ်းကနေပြီးတော့ဒီတရားကိုဘူဂျိုအောင်ဆန်းဆိုတဲ့အမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ဖေဖော်ဝါရီလကုန်မှာကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်စရုပ်တပုံမှန်စည်းဝေးမှာအစိုးတင်သွင်းခဲ့ပြီးဒီအစိုးကိုကန့်ကွက်သူတို့နဲ့လွှတ်တော်ကနေတည်ပြုလိုက်တာပါ။အခုလိုဒေသခံမွန်တိုင်းသားတွေရဲ့သဘောထားဆန္ဒကိုလှစ်လူရှူပြီးလှုပ်ဆောင်နေတာဟာ NLD အစိုးရအနေနဲ့ကြွေးကြော်နေတဲ့အမျိုးသားရင်ကြားစည်းရေးတိုင်းသားပြန်လည်တွေးစည်းညီညွတ်ရေးအတွက်အပြောတရားအလို့တရားဖြစ်နေတယ်လို့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါရယ်။မွန်တန်ကတော်တွေမွန်နိုင်ငံရေးပါတီတွေမွန်ရဖက်ဖွဲ့စည်းတွေမွန်ပြည်သူတွေကတော့ဒီတရားကိုပူကျော်အောင်ဆန်းတရားလို့ပြောင်းမှာကိုလုံးဝလက်မခံပဲလီမျိုးစုံသုံးပြီးကန့်ကွက်သွားမယ်လို့ဒေသခံတွေကပြောပါတယ
်ပြည်တွင်းစစ်နဲ့အကြောင်းမျိုးမျိုးကြောင့်နေဆက်ဒုက္ခတွေစခန်းတွေမှာထွက်ပြေးတိမ်းရှောင်ပြီးပညာသင်ကြားနေတဲ့လူငယ်များအနာဂတ်တွေအတွက်ဒုက္ခတွေစခန်းတွေကပညာရေးစနစ်ကိုအစိုးရကတိမှတ်ပြုပေးဖို့အတိမှတ်ပြုမခံရတဲ့ကောင်းဆောင်များမှတ်တမ်းရုပ်ရှင်ပြပွဲအခမ်းအနားမှာကရင်ကျောင်းသားများကွန်ရက် KSNG စော226ကပြောပါတယ်လက်ရှိဒုက္ခသည်စခန်းမှာပညာသင်ကြားနေရတဲ့လူငယ်တွေရဲ့ဘဝနောက်ခံအခြေအနေအနာဂတ်မျှော်မှန်းချက်တွေကိုဖော်ညွှန်းရကူထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ပြပွဲကိုဖေဖော်ဝါရီလ22ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပြီးဒုက္ခသည်စခန်းတွေကအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းများတာဝန်ရှိအစိုးရတွေသိရှိစေဖို့ရန်အတွက်ရည်ကူးထားတာလည်းဖြစ်ပါတယ်ဒုက္ခသည်စခန်းတွေကပညာရေးစနစ်ဟာအစစ်မှီပေမဲ့လည်းဒုက္ခသည်များပြည်တွင်းပြန်လည်ပို့ဆောင်ဖို့လုပ်တဲ့အပိုင်းမှာကလေးငယ်ပညာဆက်လက်သင်ကြားနိုင်ရေးအပိုင်းပါဝင်တာမတွေ့ရှိရဘူးလို့တပြေပညာဖောင်ဒေးရှင်း Managing Director စောမျိုးမင်းသူကပြောပါတယ်
ကချင်ပြည်နယ်မှာဘိန်းဆိုင်ပြိုးရေးတဲ့ရေနှက်ကထက်ရော့နှဲလာတဲ့အတွက်လူထုအင်အားနဲ့ဘိန်းတိုက်ဖြတ်ရေးစီစဉ်ကိုပူပေါင်းပြီးစီမံကိန်းနဲ့အထူးသလဲထပ်မံတိုက်ဖြတ်ရေးလှုပ်ဆောင်ဖို့မလိုအပ်သေးဘူးလို့မြစ်ကြီးနားဘိန်းတိုက်ဖြတ်ရေးသွေးမှုဆရာတန်ကုန်းကပြောပါတယ်မြန်မာတပ်မတော်ကနေသဆွဲလှုပ်ရှားနေတဲ့ဖားကန်ဟူခေါင်းကြိုက်ဝမ်းတနိုင်းဘူတာဦးနဲ့စွန်ပရာဘုံဘက်မှာတော့ဘိန်းတိုက်ဖြတ်ရေးလှုပ်ဆောင်ဖို့အတွက်အခက်အခဲရှိနေတယ်လို့သူကဆိုပါတယ်အသင်းတော်များစုပေါင်းဖွဲ့စည်းထားတဲ့လူထုမျိုးရေးတပ်ဖြည့်ရေးဖွဲ့ဟာပြီးခဲ့တဲ့နှစ်ကကချင်ပြည်နယ်နေရာဒေသတွေမှာရှိတဲ့ဘိန်းဆိုင်ခင်းတွေကိုဖျက်ဆီးခဲ့ရမှာချံပန်းရှင်များရဲ့တုတ်ပြန်တိုက်ခိုက်မှုကိုခံရပြီးသွေးထက်တန်ယူဖြစ်ခဲ့ကြတယ်လို့တနိုင်းမျိုးမှာတော့အဖို့ပင်သူတည်ဆုံးခဲ့ပါတယ်။ကချင်ဒေသမှာမျိုးရေးစေဝါပြန့်နှံ့မှုဟာတစ်နှစ်ပြီးတစ်နှစ်တိုးပွားလာပြီးရာဇဝတ်မှုပြဿနာတွေများပြားလာပြီးမဲ့အရေးယူမှုပိုင်းမှာအားနည်းနေတယ်လို့ဒေသခံတွေကပြောပါတယ်။
ရန်ကုန်မြို့ကနေတရားမဝင်တည်ဆောင်လာတဲ့တစ်တန်ချိန်180ကျော်ကိုမွန်ပြည်နယ်မှာဖမ်းဆီးရမိထားတယ်လို့တစ်တော်ဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ် တရားမဝင်တဲ့တွေတဲဆောင်လာတဲ့စနေဘင်းရင်ခုနှစ်စီးကိုဖေဖော်ဝါရီလနောက်ဆုံးအပတ်မှာဖမ်းဆီးမိထားတယ်လို့မော်လမြိုင်ခရိုင်တက်တော်ဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမြင့်အောင်ကပြောပါတယ်စစ်ဆေးတွေးရှိတဲ့အချက်အရာရန်ကုန်ကနေတယ်လာတဲ့တက်တွေကိုမွန်ပြည်နယ်ဘက်ပင်လယ်ထွက်ပေါက်ကနေတဆင့်နိုင်ငံခြားကိုပို့မယ်လို့တတင်းရရှိထားတယ်လို့သူကဆိုပါတယ် တရားမဝင်တဲ့တဲဆောင်သူတွေကိုအများပြည်သူပိုင်းပစ္စည်းကာကွယ်ရေးဥပဒေပုံမှာအပကတုံးနဲ့ဆက်လက်အမှုဖွင့်သွားမှာဖြစ်ပြီးကွင်းဆက်တွေကိုလည်းဆက်လက်ဖော်ထုတ်သွားမယ်လို့ဦးမြင့်အောင်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ရှမ်းမြို့သားအစ်နိုင်ငံရေးဆွေးနွေးပွဲကိုဖေဖော်ဝါရီလကုန်မှာကျင်းပဖို့ရတာပေမဲ့ရှမ်းအဖွဲ့စည်းတွေတောင်းဆိုထားတဲ့တောင်ကြီးနဲ့ပင်လုံမြို့မှာမြမတက်မတော်ကနေကျင်းပခွင့်မပြုတဲ့အတွက်ကျင်းပရေးမှာမသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်။နမ်ဟောင်းကနေခုလိုတင်ဆက်ထားပါတယ်။လူမျိုးအလိုက်ရှမ်းလူမျိုးအမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့သို့မဟုတ်တမိုင်းဝင်ပင်လုံ ကျွန်တော်တို့ဘက်ကတောင်ကြီးမှာဒါမှမဟုတ်ပင်လုံးမှာလှုပ်ဖို့ပဲစီစဉ်ထားတော့အဲ့ဒီမှာပဲလှုပ်မယ်လို့ပြောတယ်။တမရော်ဘက်ကတမမှာပေးနိုင်တာအဲ့ဒီနေရာတွေပဲကျွန်တော်တယ်။တမရော်ဘက်ကဘာမှမဆွေးနွေးနိုင်ဘူးလို့ပြောတယ်။စကိုရဲ့နေ့မှာကျွန်တော်တို့စားရဆောင်ရေးပြီးတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရစီစာပေးပို့ထားတယ်။ကျွန်တော်တို့ကတမရော်နဲ့ပဲညှိနှိုင်းရမယ်။တမရော်ကထောက်
ပါပါရှင်ကျွန်တော်တို့ရေဒီယိုအသစ်ထားတဲ့ဂျာကမော်လမြိုင်ချောင်းစုံကိုတွေ့ရန်ထားတဲ့တာဝန်သားကိုအနောက်ရှက်မရှိဘူးလို့ပြောအားမခံပါလေဒီလူအင်အားတော့အလေးရာ900နဲ့အင်အားလည်းမဟုတ်ဘူးလေကျွန်တော်တို့ဖြစ်စေချင်တာတော့ကိုပြည်နယ်အတွင်းမှာဖြစ်တဲ့အတွက်ကြောင့်လွတ်လွတ်လပ်လပ်နဲ့လောက်ခွင့်ရှိတယ်လို့ကျွန်တော်တို့မြင်တယ်
အခုလိုနေရာကန့်သတ်မှုတွေကိုအစိုးရဖက်ကလုပ်နေတာဟာရှမ်းနိုင်ငံရင်းညီလာခံဖြစ်မြောက်ဖို့မတိချာတော့တယ်လို့၂၁ရာစုပင်လုံညီလာခံကိုရှမ်းမျိုးသားတွေတက်ရောက်ဖို့အခက်အခဲဖြစ်သွားနိုင်တယ်လို့၂၁ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးများဖွဲ့ဝင်လည်းဖြစ်ကြားခေါင်းပါတီတွဲဖက်အတွင်းရေးမှူးနှင့်လည်းဖြစ်တဲ့စိုက်ကျော်ညွန့်ကပြောပါတယ်
တော့တဘောသူမျိုးလောက်ခိုင်းတဲ့နေရာတွေမှာအစည်းအဝေးဆက်နေတဲ့တော့လောက်ဖို့အချိန်မပြေပါဘူးအဲ့တော့တောင်ကြီးမှာဒါမှမဟုတ်ရင်တော့ပင်လုံလိုမျိုးနေရာမှာလောက်ပေးဖို့ဆိုရအစည်းအဝေးဆင်ပြထားတာရှိတယ်အစိုးပြုတ်ထားတဲ့တောင်ကြီးဒါမှမဟုတ်ပင်လုံမှာမရဘူးဆိုရင်တော့ဖြင့်ဘုဘကလည်းပြင်냐မှုမရှိဘူးဆိုရင်တော့ဖြင့်ကျွန်တော်တို့ရဲ့ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလောက်
chima, Lutu Asimman Yashi Potwe, Champion Ninu Ye Committee C S S U Gani, Lunia Jogo, Oksu Sangasu Kwebi, Champion Twin Mune Lisangamyo, Kachimpine Moni Mio, Sakai Nai Home Limyo, Kayapine Lueko Mio Mashide Shan Lutu Rigo, Quincy Twisong Nide Ati, Tainang Yao Shan Lutu Rigo Let Twisong Dwake Radeshin. ဆက်ပြီးတော့မြန်မာအစိုးရနဲ့ NCA အဆင့်အဖြစ်ခက်ရေးဆေးလက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေဟာတပ်ဆိုင်ရာတိုင်းနာပြည်နယ်တွေတချို့မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအသီးသီးကျင်းပနေကြပြီဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ကိုအစိုးရကနေခွင့်မပြုသေးပါဘူး။ကျင်းပခွင့်ရနိုင်ငံရေးပါတီတွေကိုင်အဖွဲ့တွ
ခိုင်ပြေမှာမြို့သားဆန်နိုင်ငံရေးဆွေးနွေးပွဲလို့ပို့အစံစံဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်အတိုင်ပါခံဘက်ကတော့အဆန်းစုကြည်နဲ့ UDPGC အတွင်းမှုအဖွဲ့ကိုလည်းအကြောက်ကြားထားပြီးဖြစ်တယ်လို့လည်းဒေါ်စောမြရာဇာလင်းကပြောပါတယ်အမျိုးသားအဆန်နိုင်ငံရေးဆွေးနွေးပွဲမကျင်းပါဘဲပြည်ထောင်စုညှိနှိုင်းရေးညီလာခံမှာပြောစရာအကြောင်းမရှိဘူးလို့ရခိုင်အမျိုးသားပါတီ When La Poudichin are goes to Pidu, go Kaikos and Aro, a new Dassan Nangay Swinibu, Nea Nema, Jambavo, Lodelo, Jobade, Yakajima, Mudasan Nangay Swinibu, Jambavo, Matisha Debe, Yakaja Lemia by the ALB, Yakaya Muda by the AMB, Ayapa Pose, Subabi, Nesedu Bawende, Nangay Swinibu, Pima Yakamadigo, Machade Mega Pose Tabi, a Chushan Lamwari, Lone Bade.
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။နိုင်ငံတော်ဒုတိယသမ္မတနဲ့ဦးဟန်နရီဘန်တီယူဟာချင်းပြည်နယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဒေသတွင်းလူအချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ
တိုင်းရင်းသတင်းလွှာကိုနားဆင်ကြကြရပါရှင်။